မြန်မာနိုင်ငံမှာမတည်မငြိမ်အခြေအနေတွေကြုံရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာနေအချို့ဆွေးနွေးဝါရီဖွဲ့ဝင်တွေကမိရှုမှုတွေကျွလွန်နေကြောင်းမြန်မာစစ်တပ်ကပြောဆိုလိုက်ပါတယ်။ပူစိရောင်မြို့နယ်မိချောင်းစီကြီးရွာကမိလာမှုကိုဝန်ဝင်နှင်းဆက်နိုင်ခဲ့တဲ့အတွက် AJ 9လုံးသာဆုံးရှုံးခဲ့ကြောင်းလည်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးက Facebook မှာဒီကနေ့ပဲဖော်ပြလိုက်တာပါ။မိရှုမှုကတော့ဩဂုတ်လ25ရက်နေ့ကရဲကင်းစခန်း30လောက်ကိုစီးနင်းတက်ခဲ့တဲ့ ARS ဆွေးနွေးဖွဲ့ဝင်ဒေသခံတူဖြစ်တဲ့ Inu ဆိုသူကကျွလွန်ရောင်စုံစမ်းသိရှိရတယ်လို့လည်းပြောဆိုထားပါတယ်။ဆွဆွဲခံရသူကဘင်္ဂါလီတစ်ဖက်နိုင်ငံကိုထွက်ပြေးအောင်လိုက်လံလှုပ်ဆောင်နေသူတူဖြစ်ပြီးအခုကတဖက်နိုင်ငံကိုထွက်ပြေးတိမ်းရှောင်သွားကြောင်းလည်းသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကတကြောပြန်အကြမ်းဖက်မှုတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုတိမ်းရှောင်သွားသူပေါင်းခန့်မှန်းကျင်9သိန်းကျော်တိရှိနေပြီလို့ကုလသမဂ္ဂကပြောဆိုထားတာပါ။အခြားသခင်ဒီလဲဒေသခံမွတ်စင်နေနေရစုခွာမှုတွေဆက်လက်ရှိနေတဲ့အကြောင်းနဲ့ပြီးခဲ့တဲ့ရက်ပိုင်းမှာပဲထွက်ခွာသွားသူခန့်မှန်းကျင်1000လောက်တိရှိကြောင်းလည်းရခိုင်ပြည်နယ်အစိုးရတာဝန်ရှိသူတွေက VOA ကိုပြောဆိုထားပါတယ်။ဒီမှာအစိုးရတာဝန်ရှိသူတွေကအခြေခံစားနပ်ရိက္ခာနဲ့လုံခြုံရေးအတွက်မစိုးရိမ်မှုပြောရင်မလဲဆက်လက်ထွက်ခွာနေစေဖြစ်တယ်လို့လည်းပြောဆိုကြပါတယ်။ဒီခံပြည်နယ်ကပြဿနာတွေကြောင့်နိုင်ငံတကာတိုင်ဝမ်ကစိုးရိမ်မကင်းမှုတွေကြီးထွားလာနေမှာအမေရိကန်ပြည်ထောင်စုကလည်းမနေ့တုန်းကပဲထပ်မံသတိပေးခဲ့တာပါ။ဂျူရူတပ်ပုံတွေရွာကြီးရွာပေါင်း200ကျော်မိရှုဖြစ်စီခံထားရတာတွေ့ရတဲ့အတွက်စိုးရိမ်ကြောင့်လည်းအကြက်ဖက်ဝါရီတွေရဲ့လူရည်တွေပုံမှန်လာမကလွန်ကျွေးအာဏာပိုင်ရဲ့ဒီဟာလွန်ကျွန်းသောဖြစ်ရှင်းတဲ့ပုံမှန်လည်းရှုတ်ချကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကမနေ့တုန်းကပဲ VOA ကိုပြောဆိုခဲ့ပါတယ်။